ရန်ကုန်မန္တလေးနေပြည်တော်မှာရှိတဲ့ရွှေဆိုင်အတော်များများမှာရွှေအတုံးအစ်စ်တွေဒီရက်ပိုင်းနဲ့အယောင်းရထားပြီးရောတွက်ပါတဲ့ရွှေတွေတွေကိုသာရောင်းချပေးနေပါတယ်။ရွှေဝယ်ယူသူတွေကတော့ဈေးကွက်ထဲမှာကိုလိုချင်သလောက်ဝယ်မရပဲဖြစ်နေတဲ့အခြေအနေပေါ်ကြီးတွားနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကုခမောင်စုံမင်းပြောပြပေးပါအောင်ဗျာ
။ရန်ကုန်မှာရှိတဲ့ရွှေဆိုင်အလုံးနီးပါးမှာရွှေအတုံးအစ်စ်ထဲတွေကိုဒီရက်ပိုင်းနဲ့အယောင်းရထားပြီးအရောရပါတဲ့ရွှေတွေကိုပဲရောင်းချပေးနေတာပါ။ရန်ကုန်ကရွှေဆိုင်ကြီးတဆိုင်မှာတော့အေဗီလာ6ရက်တောက်ကြနေအထိအယောင်းရထားတယ်လို့ပြောပါတယ်
။အခုကတည်းကမိုင်းလောကနာရှင်မလေးကပြည့်စုံလို့ရှိပြန်တော့ရောင်းတော့လည်းမဖွင့်ဘူးရှင်သေးတယ်။ရရပါရဲ့ဆိုရင်ဒိမစင်နဲ့အဲ့ဒီကနေဖတ်တာဝင်စလာပါမယ်ရှင
်။အတုံးအခဲနဲ့အချစ်ထဲတွေကိုအယောင်းရထားပြီးမဲ့လဲအရော့ရွက်ပါတဲ့အထဲတွေကိုတော့တတ်မှတ်ထားတဲ့ဈေးနှုန်းတဲ့အနည်းဆုံး9000ခွာပြီးအယောင်းဝယ်ပြီးလုပ်နေတာရှိပါတယ်။မန္တလေးကလူသိများတဲ့ရွှေဆိုင်မှာဆိုရင်လေအရော့ရွယ်မပါတဲ့အခောက်ရွှေဝယ်ခြင်းသူတွေများနေပြီမဲ့လေရွှေဆိုင်ဘက်ကတော့အခုချိန်ထိအယောင်းရထားသေးပါရ
ှင်တွေကမှမပြောလို့အရှိအထည်လေးပြောတာပါရှင်ဆိုင်ကြီးကတော့လောလောနဲ့လည်းများသေးဦးတယ်ကွာ
အကယ်ဒမီမီလင်းရွှေစင်းနှုတ်ဟာမေလ6ရက်တောက်ကြနေမှာတကြက်သားကို30နဲ့ဈေးဖွင့်ခဲ့ပါတယ်။နေပြည်တော်ကရွှေဆိုင်တစ်ဆိုင်မှာတော့တောက်ကြနေနေလေဈေးကိုတကြက်သားကျပ်သိန်း35,000နဲ့အရော့ရွက်ပါအထယ်တွေကသာအယောင်းဝယ်လုပ်ခဲ့တယ်လို့ပြောပါတယ်
။ကျွန်တော်တို့ကဟိုအထယ်လေးပဲရောင်းနေတာခင်ဗျာ။ဟိုကလက်တော့ဟိုဖြတ်ဆက်နေနေတာကျွန်တော်တို့အပိုင်းလေးကိုမရောင်းသေးဘူးခင်ဗျာ။အထယ်ကတော့ကျွန်တော်35,000ဝယ်တယ်။35,000ဝယ်ကြတာမှာကျွန်တော်ရောင်းပေးနေပါလိမ့်။ဟိုနေပြည်တော်နဲ့မန္တလေးကတော့ဈေးပြပါတယ်ခင်ဗျာ။
ဈေးကွက်ထဲမှာရွှေတွေတွေကိုအခုလိုအကန့်အသတ်နဲ့သတ်မှတ်ရောင်းချနေတာကရွှေဆိုင်တွေဘက်ကဈေးပြန်စောင့်တဲ့သဘောဖြစ်တယ်လို့ရွှေလုံငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ်
။အဲ့ဒါတော့ကျွန်တော်တို့ဟိုအသေးစိတ်တော့မသိဘူးဗျာ။တချို့ဆိုင်တွေလည်းရောင်းပေးနေပါတယ်။တချို့ကြတော့လည်းကျွန်တော်တို့ဈေးအမြင့်နဲ့လောက်ထားတဲ့ဟာတွေကဈေးကိုပြန်စောင့်တဲ့သဘောပါပဲ။ရွှေကနေ့စဉ်ရောင်းနေဝယ်တဲ့အခါတစ်ခုရှိတယ်။တချို့ကြောင့်လည်းဝယ်ပြီးတော့ဈေးစောင့်ပြီးတော့ပြန်ရောင်းတာရှိတယ်ပေါ့။ဥပမာကျွန်တော်နေရာအတွင်းနဲ့ဆိုရင်လည်းအဲ့လိုပဲဒီပြန်ရောက်တိုင်းချက်ချင်းရောက်လို့မရဘူးကျွန်တော်အဲ့ဒါကိုကိုတခါတည်းကျရင်ဗမာပြည်လည်းရောက်လာကိုတွင်းနဲ့ဈေးတဲ့ဥပမာနေနေတော့ဈေးရအဲ့ကြတော့တခါဈေးပြန်ဆောင်ပေါ့ဆောင်ပြီးတော့တရနေ့နေသူကိုကြိုက်တဲ့ဈေးရရင်ပြန်ရောင်းရတာပေါ့ဈေးဆောင်ရောင်းတာပါအဲ့ဒါ
မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ဗန်စနစ်အပေါ်အယုံကြည်ကြဆင်းနေခြင်းငွေကြေးတတ်နိုင်သူတွေကရွှေနဲ့အိမ်ချမ်းမြေလိုတန်ဖိုးကြီးပစ္စည်းတွေဝယ်ယူစုဆောင်းနေကြပါတယ်။ပြည်တွင်းရွှေဈေးကျပ်သိန်း30ဘတ်ချာလည်းရှိနေပြီးဈေးကွက်မတည်ငြိမ်ဖြစ်ပေမဲ့လည်းရွှေစုဆောင်းသူတချို့ကတော့အခုရက်ပိုင်းအတွင်းရွှေဆိုင်တွေမှာစိတ်ကြိုက်ဝယ်ယူနိုင်ဖို့အတွက်တန်းစီစောင့်ဆိုင်းရတဲ့အခြေအနေနဲ့ကြုံတွေ့နေရတယ်လို့လည်းသိရပါတယ်။ငွေပြန်ဖော်ဖို့အတွက်ပြန်ရောင်းကျင်တဲ့သူတွေအတွက်လည်းဈေးနှုန်းမတိမကျဖြစ်နေတဲ့အချိန်ကာလမှာအယောင်းဝယ်လုပ်ဖို့တုံ့ဆိုင်နေကြပါတယ်ခင်ဗျာ